ဒီကနေ့မတ်လ10ရက်နေ့ဟာနိုင်ငံကအမျိုးသမီးများနေ့ဖြစ်ပါတယ်တိုးတက်ဖို့အတွက်တွန်းအားပေးကြဖို့ Press for Progress ဆိုတဲ့စာမုန်းနဲ့အညီမြန်မာအမျိုးသမီးတွေရဲ့လူမှုရေးစီးပွားရေးနိုင်ငံတော်ဦးဆောင်မှုအခမ်းအနားတွေမှာတန်းတူခွင့်အတွက်တွန်းအားပေးကြဖို့နေပေအသီးသီးကအမျိုးသမီးတွေကတိုက်တွန်းလိုက်ပါတယ်မတ်တင်ရထက်ကစူးစီးတင်ပြချပါတယ်ရှင
်မိန်းကလေးတွေကဒီကအချက်နဲ့လူလုံးနေတယ်တိုက်ခါနဲ့လူလုံးနေတယ်ဆိုတာကိုသိတယ်အဲ့ဒါကညီမတို့ရဲ့အားနည်းချက်ပဲပေါ့နော်ရှက်တတ်တာတို့မပြောချင်းမပြောရဲတာတို့နော်အဲ့ဒါဒီကိုအတိအကျသူကအနိုင်ယူပြီးတော့ဒါကိုခူတော့လုပ်ပြီးတော့သူကအနိုင်ယူတယ်အဲ့အဲ့ဒီဟာအပေါ်မှာမှညီမချက်ပြီးတော့ဒီလိုမျိုးမိန်းကလေးကြီးလည်းမခံနေချင်တော့ဘူးမနစ်နာနေချင်တော့ဘူးညီမတို့ကဆက်ပြီးတော့နိုင်ရတာနဲ့ခေါင်းငုတ်ခံနေအောင်မယ်ဆိုလို့ရှိရင်ဒီကိစ္စတွေကထပ်ဖြစ်နေအောင်ပါပဲခွင့်ကောင်းယူနေတဲ့လူတွေကလည်းသူတို့အတွက်အခွင့်ကောင်းပို့ပြီးတော့များများရတယ်လို့ဒီလိုမျိုးညီမဆက်မလုပ်ဘူးဆိုလို့ဒီလိုမျိုးမလုပ်လိုက်ဘူးဆိုလို့ရှိရင်အဲ့ဒီလူကသူလုပ်နေတဲ့အလုပ်ကိုဆက်လုပ်နေအောင်ပါပဲအဲ့ဒီဟာတွေထပ်ပြီးတော့ဖြစ်ပွားနေအောင်ပါပဲအခုလက်ရှိဖြစ်နေတဲ့ဗါလဲတက်ငယ်မတိန်နော်တက်ငယ်မတိန်အမှုဆိုလို့ရှိရင်လည်းဒီလိုမျိုးတသေးလေးညာနေပြီးတော့စလာခဲ့တာဆိုတော့တသေးသေးလေးညာနေပြီးတော့များလာတော့ကြောက
်အနုပညာရှင်ဒိန်းပိုပိုတောင်းပါရှင်သူမဆေချော်တဲ့အရွယ်မှာလိမ့်ပိုင်းဆိုင်ရာထိပါစောကားခံရမှုအတွေ့တရားရုံးမှာတရားရင်ဆိုင်နေသူလည်းဖြစ်ပါတယ်အမျိုးသမီးတွေအပေါ်လိမ့်ပိုင်းဆိုင်ရာထိပါစောကားမှုတွေကိုပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာမှာထင်ရှားကျော်ကြားအမျိုးသမီးတွေအပါအဝင်နေပေအသီးသီးကအမျိုးသမီးတွေရဲ့ Me Too ကျမလည်းထပ်တူခံစားခဲ့ရပါတယ်ဆိုတဲ့လှုပ်ရှားမှုနဲ့အတူမြန်မာအမျိုးသမီးလူငယ်တို့အချားမှာလည်းလိမ့်ပိုင်းဆိုင်ရာထိပါစောကားခံရမှုတွေကိုထုတ်ဖော်ပြောဆိုလာကြတာပါအမျိုးသားလွှတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆိုင်ရာကော်မတီအတွင်းရေးမှူးလွှတ်တော်အမတ်နော်လှလှဆိုကတော့အမျိုးသမီးတွေရဲ့အခုလိုရဲရင့်တဲ့လုပ်ရက်တွေကိုကြိုးဆိုကြဖို့ဝိုင်းဝန်းကြဖို့တိုက်တွန်းလိုက်ပါတယ
်အရင်တော့ဆိုလို့ရှိရင်ဒီလိုအမှုတွေဆိုရင်ဒီမသိသူမသိပျောက်သွားတာလေအခုဒီလိုမျိုးခံစားတဲ့အမျိုးသမီးတွေကိုယ်တိုင်ဖွင့်ပေါ်ပြလာတဲ့အခါမှာကျမတို့ကြိုးဆိုရမယ်ဒါကိုအမှန်တရားဖြစ်အောင်เนาะကျမတို့အစိုးရကရောเนาะလွတ်တော်နောက်လူအတိုင်းဝိုင်းအားလုံးကเนาะဒီအမှုမှန်ပေါ်ပေါက်အောင်ဝိုင်းဝန်းအားပေးရမယ်เนาะဟိုစာနောက်ပြီးတော့တရားမျှတမှုရအောင်ပေါ့เนาะနင့်နာရင်းတွေတရားမျှတမှုရအောင်လည်းအားလုံးဝိုင်းဝန်းပြီးတော့ကုလေးပေးရမယ်ဒါကိုတော့ကျမကအများကြီးကြိုးဆိုရယ်
ဟုတ်ကဲ့
ကျမတို့နိုင်ငံမှာစစ် blaming ဘောက်ကြီးဟိုခံရတဲ့လူတွေကိုအပြစ်ပြောတဲ့အကောင်ချာရှိနေတော့မယ်အဲ့ဒါကြီးကိုလည်းအဲကျမတို့ကတိုက်ဖြတ်ရမယ်ဒီလိုမျိုးမတရားလုပ်ခံရတာကြီးဟိုစာအဝတ်အစားထောက်လို့ဒါကျမတို့လက်မခံနိုင်ရပဲထွက်လို့မဟုတ်ဘူးเนาะဒါဆိုလူတယောက်ရဲ့လွတ်လပ်ခွင့်ရှိရမယ်အဲအဲ့တခုခုဆိုလို့ရှိရင်เนาะ David blaming ဘောက်အဲ့ဒါကြီးကတော့ဒီတော်တော်စစ်စစ်ပြင်းပြင်းရှိနေတော့မယ်
အမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာစောကားခံရမှုတွေမှာအမျိုးသမီးတွေကိုအပြစ်တင်ရတဲ့မြန်မာလူအဖွဲ့အစည်းရဲ့အလစ်အထပြင်ရမယ်လို့လွတ်တော်အမတ်နော်လှလှဆိုကတိုက်တွန်းတာပါလိမ့်ပိုင်းဆိုင်ရာစောကားမှုတွေကတော့နေရာတိုင်းမှာနှီးမျိုးစုံနဲ့ရှိနေတာဖြစ်ပြီးအခြေခံအမျိုးသမီးအလုပ်သမားဒူကြီးချမှာတော့လိမ့်ပိုင်းဆိုင်ရာထိပါစောကားမှုဆိုတာကိုရီးလက်ရောက်ကျူးလွန်မှမြောက်တယ်လို့တောင်းယူဆနေကြတယ်လို့ပြောလာသူကတော့အလုတ်သမားကြီးလှုပ်ရှားသူမတ်တက်တက်အောင်ဖြစ်ပါတယ်
။ကျမတို့အမျိုးသမီးဒီအလုတ်သမားကြီးနေရာပေါ့နော်။ဒီကအလုတ်ချင်ကြီးအကျဲမှာပဲအမြဲတမ်းညှို့ညို့နေတာဘူး။သူတို့ရဲ့သူတို့ပို့ပြီးတော့မြင့်မားတဲ့လုပ်ငန်းတွေမြင့်မားတဲ့နေရာတွေရဖို့ဆိုသူတို့အတွက်အချိန်ပေါ့နော်။သူတို့ရဲ့ညှိနှိုင်းပေးကြီးကအချိန်ကြီးလားဆိုလို့ရှိရင်ဒါတခုမှမရအောင်ဆိုတော့သိရတယ်ပေါ့နော
်။အထည်ချုပ်လုပ်ငန်းတွေအများစုပါတဲ့မြမကုန်းထုတ်လုပ်ငန်းမှာအမျိုးသမီးအလုတ်သမားဒုရဲ့အင်အားကမနှဲလှပါဘူး။ဒါအပြင်အမျိုးသမီးတွေစီးပွားရေးပိုင်းမှာပိုပြီးတက်ကြွလာတယ်လို့အမျိုးသားလွှတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆိုင်ရာကော်မတီရဲ့အတွင်းရေးမှူးလွှတ်တော်အမတ်နော်လှလှဆိုကမှတ်ချက်ပေးပါတယ်။ဒါပေမဲ့ဘယ်အပိုင်းတွေမှာအားနည်းနေပါသလဲ
။ဒီလွှတ်တော်ရေးရာတွေမှာဥဆောင်မှုမှာတော့နည်းနည်းနည်းနေရပါတော့။အဲအဲ့မှာတော့ဥစားပေါ့နော်ဒီနိုင်ငံလေးအစဉ်အလာပေါ့အဲ့လားလေးတွေကတော့ပို့ပြီးတော့ဆိုင်မယ်ထင်တယ်။နောက်ပြီးတော့ဒီပါတီမှာလည်းအဲ့လိုမျိုးပေါ့နော် senior junior တွေရှိတယ်လေဆိုတော့ senior ကြားတဲ့လူတွေကိုပို့ပြီးတော့တာဝန်ပေးအပ်မှုဟိုပို့ပြီးတော့ညားတာတွေဒါတွေအဲ့ဒါလည်းဒါပါတီရဲ့မူဝါဒအပိုင်းနဲ့လည်းဆိုင်မယ်ထင်ပါတယ
်နိုင်ငံတကာအမျိုးသမီးများနဲ့အထိတ်အမှတ်ဖြစ်နေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမင်ကွန်ပြောတာမှာတော့အမျိုးသမီးတွေအခွင့်အရေးတိုးတက်လာတယ်ဆိုပေမဲ့ သမိုင်းအစဉ်အလာအရအမျိုးသားတွေနဲ့တန်းတူခွင့်မရခဲ့တာကိုထောက်ပြသွားပါတယ်။အမျိုးသမီးတွေအခွင့်အရေးတိုးတက်လာရင်လူခွင့်ရေးစီးပွားရေးတို့အတွက်ပါအထောက်အကူဖြစ်တယ်လို့လဲဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။နေပယ်ပေါင်းစုံကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲကတော့အစဉ်အလာတွေကြောင့်ပဲဖြစ်တယ်လို့ပြောသူကတော့လွတ်တော်မှနော်လှလှဆိုဖြစ်ပါတယ်။တိုးတက်မှုအတွက်တွန်းအားပေးကြစို့ဆိုတဲ့အခု2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုံးနဲ့အတူပါပဲမြန်မာအမျိုးသမီးတွေကြားမှာလဲအစဉ်အလာကိုတွန့်လန့်ပြောင်းလဲမှုတွေတက်လူတွေကြားမှာတိတိတသာသာတွေ့မြင်လာရပါတယ်အထူးခြားဆုံးပြောင်းလဲလာမှုကတော့အမျိုးသမီးတွေအနေနဲ့လိင်ပိုင်းဆိုင်ရာထိပါစောကားခံရမှုဟာရှက်ရွံ့ရမယ့်ကိစ္စအဖြစ်သိုးဝဲမထတော့ဘဲဖွင့်ချပြောဆိုလာကြတာဖြစ်ပါတယ်လိင်ပိုင်းဆိုင်ရာထိပါစောကားမှုနဲ့ပတ်သက်ပြီးတရားရေးဘိုင်းကနေရင်ဆိုင်နေတဲ့အနုပညာရှင်ဒိန်းပိုပိုထောင်ကတော့လောက်ရအတွက်ဘလို့များခံစားနေရပါသလဲ
။နောင်တာတော့မရပါဘူးအမရဲ့။ဘာလို့လဲဆိုတော့ကိုကိုရိုင်းကမိန်းကလေးဒီမတရားတစ်ဖြစ်ခံရတဲ့မိန်းကလေးတွေအရှိရနေပြီးတော့ငါလှုပ်ဆောင်မယ်ဆိုပြီးတော့အဆုံးထိတွေးပြီးတော့လှုပ်လိုက်တဲ့အတွက်ကြောင့်မလို့ကိုရွေးချယ်ခဲ့တဲ့လမ်းကိုကိုကိုရိုင်းပြီးအောင်မယ်ရှောက်မှာပါ။အဲ့အတွက်မို့ညီမလုံးဝနောင်တရရင်မရှိပါဘူး။